Welcome to the Voice of America in Burmese.
Mingla ba shin. American ji rang su myo ro Washington DC ga ni 2019 khu ni mala 18 ye sanin ni nyat ni bai VOA season 2 go Myanmar san do chain nyat ni 6 nai kwe ga ni 9 nai thi line no meter 16 19 ne 25 ro ga ni dai yak thauk nai ni ba bi shin. ဒီမှာခွန်ညိုပါခွန်ညနေခင်စီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်မှာတော်တော်ရှင်များရှင်ဒီကနေ့ညနေခင်သတင်းတွေကိုကြောင်လင်းဦးနဲ့ကျွန်မအနာငါတို့ပြောပြမှာပါအမေရိကန်နိုင်ငံခြားဝင်ရေး Rex Tillerson ရဲ့ပထမဆုံးအာရှအခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့တုံးကြီးအခီးစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်ပြည်တည်နိုင်ငံ Paris မြို့ကလက်စစ်တစ်ခုမှာအဆောင်တာဝန်ယူထားတဲ့စစ်သားတို့ထံကလက်နက်ယူဖို့ကြိုးစားသူတို့ကိုအသေးပြက်ကဖမ်းဆီးလိုက်ရပါတယ်။တရုတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချင်းချောက်ထားတဲ့ video file တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတို့ကဒီလအစောပိုင်းမှာထုတ်ပြန်ပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
။ကောင်းပါပြီရှင်အခုညနေခင်းမြန်မာပြည်ဆိုင်ရာသတင်းစာမနဲ့ဆက်သွယ်မြင့်မြန်ချက်တွေထဲမှာတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ဖို့အရေးတရုတ်နဲ့ရုရှားနိုင်ငံတွေကကန့်ကွက်လိုက်တာနဲ့ပတ်သက်လို့မြန်မာအရေးသုံးသပ်သူတွေကအခုလိုရှုမြင်ပါတယ
်ဗမာပြည်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာလည်းဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေကပဲတာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဆက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ်ဒါကြောင့်မလို့နာဝတာခေ
နိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်မွန်ပြည်နယ်အတွင်းကတန်လွင်မြေကူတရာကိုဗိုလ်တော်စံတရာလို့အမည်ပေးဖို့ပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုမွန်မျိုးသားတွေနဲ့အတူကရင်ပအုပ်စားတဲ့တိုင်းရင်းသားတွေကလည်းလက်မခံတဲ့အတွက်မနေ့ကမှပူပေါင်းကန့်ကွက်စံတာပြသွားဖို့ရှိပါတယ်အကယ်ဒမီစုပွေးဘွဲ့အကျိုးမြင်ကွင်းကိုလည်းနောက်ပိုင်းမှနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေဆက်သွယ်မြင့်မြန်ချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့တုံးကြီးအစီအစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီး Wang Yi နဲ့လည်း Mr. Tillerson တို့ဘီဂျင်းမြို့မှာတွေ့ဆုံခဲ့တယ်လို့ကိုရီးယားကျွမ်းဆွယ်ရင်းတင်မာမှုတွေဟာအတော်အများများတဲ့အဆင့်ကိုရောက်နေပြီလို့အစီအဝေးပြီးဒီကနေ့စနေနေ့မှာပဲ Mr. Tillerson ကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တင်းငွေတွေနဲ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးတယ်လီဆန်တို့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်တရုတ်ပင်လယ်တွင်ရှေ့ပိုင်းနဲ့အငင်းပွားမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။မစ္စတာတယ်လီဆန်နဲ့တရုတ်တာဝန်ရှိသူတွေရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာအခက်အခဲတွေရှိလိမ့်မယ်ဆိုပြီးခန့်မှန်းမှုတွေလည်းရှိနေတာပါ။မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေလက်လျှော့လိုက်ဖို့တရုတ်နိုင်ငံအနေနဲ့ရှေ့ဆက်တိုးပြီးတိုက်တွန်းဖို့ဒီသတင်းမှာအစောပိုင်းကပဲဝန်ကြီးတယ်လီဆန်တရုတ်တို့ကိုတောင်းဆိုခဲ့ပါတယ်။ထို့အပြင်မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုတရုတ်နိုင်ငံဘက်ကအပြစ်အဝလိုက်နာဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။တောက်ကြနေတော့ကလည်းမြောက်ကိုရီးယားအပေါ်မဟာဗျူဟာချကျစိတ်ရှည်တီးခံပေးတဲ့အမေရိကန်တို့ရဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စစ်ရေးအရာအရေးယူဖို့နီလန္နာကြံတော့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်အစိုးရမှရရှိနေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာခဲကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဗီရိုမှာတောက်ကြနေကတွေ့ဆုံပြီးမြောက်အတလန်တိတ်စာချုပ်ဖွဲ့နေတိုတောင်တင်းခိုင်မာရေးကမ္ဘာကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေဆွေးနွေးပါတယ်။ခေါင်းဆောင်တွေကတွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အသက်မွေးဝမ်းကြောင်းတည်တန်းကိစ္စ၊လူသားအင်အားပုံမှန်ထုတ်တဲ့ကိစ္စတွေကိုကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့နိုင်ငံတကာကုန်သွယ်ရေးလိုအဖူးတစ်ထည်ရှိနေတဲ့ကိစ္စမျိုးတွေကိုတော့မဆွေးနွေးခဲ့ကြပါဘူး။ပူတိုသင်းစားရှင်းလင်းပွဲအတွင်းမှာတော့သမ္မတထရမ့်ကခင့်မမိတော့ဘူးလို့ပြောခဲ့ပြီးတဲ့နေတိုဖွဲ့ကိုဆက်လက်အားပေးထောက်ခံသွားဖို့ထပ်မံကတိပြုပြောကြားသွားပေမဲ့မာမိတ်ဖွဲ့ဝင်အနေနဲ့ကာကွယ်ရေးအတွက်ကုန်ကျစရိတ်ကိုမျက်မျက်ကကြက်ခတ်မှုမရှိဟာလက်ခံနိုင်စရာမရှိဘူးလို့အရင်ကဝေဝံပြောဆိုချက်ကိုအမေရိကန်သမ္မတကထပ်လောင်းပြောကြားသွားပါတယ်။သမ္မတထရမ့်ရဲ့ပြောကြားချက်ကတော့ဂျာမန်ဝန်ကြီးချုပ်ကကြေဆွခဲ့တယ်လို့နေတိုဖွဲ့ကာကွယ်ရေးသုံးစိတ်အတွက်ပြည်ရဲနဲ့မှာရှေ့ရကနေတိုးမြင့်ခဲ့တယ်လို့ဂျာမနီနိုင်ငံအနေနဲ့ဆက်လက်တိုးမြင့်ပြီးသွားမှာဖြစ်ကြောင်းလည်းကြေညာပြောပါရယ်အမေရိကန်ကကိုယ်ရိုးစီးပွားကိုကာကွယ်ပေးမဲ့မူဝါဒတွေကျင့်သုံးလာမဲ့အပေါ်စိုးရိမ်မှုတွေရောပေါင်းကြိုးပမ်းတဲ့အနေနဲ့ကုန်သွယ်ပတ်တည်နဲ့ပုံမှန်ကောင်းမွန်တဲ့သဘောတူညီချက်တွေရရှိအောင်ဆောင်ရွက်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါဂျာမန်ဝန်ကြီးချုပ်ကလည်းကုန်သွယ်ရေးသဘောတူညီချက်တွေဟာနိုင်ငံတွေကြားအပြန်အလှန်အကျိုးကျေးဇူးခံစားကြရပြီးကုန်သွယ်မှုတွေမှာမျှတမှုရှိတယ်လို့သမ္မတထရမ့်ရဲ့ပြောဆိုချက်ကိုသဘောတူကြောင်ပြောဆိုတော့ပါရယ်
အမေရိကန်ပြည်ထောင်စုရဲ့မနစ်သမရရွေးကောက်ပွဲမှာရုရှားတို့ဘလောက်ထိကြောင်းဝင်နောက်ဆက်ခဲ့တယ်လဲဆိုတဲ့ကိစ္စနဲ့ရွေးကောက်ပွဲမဲဆွဲကာလအတွင်းသူ့ရဲ့တယ်လီဖုန်းတွေကိုသမရဟောင်းဘရက်အိုဘားမားကကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတဲ့သမရဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကလာမဲ့တင်းလာနေမှာစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ရှိပါတယ်။လွှတ်တော်ကြားနာပွဲမှာအမေရိကန်ဖက်ဒရယ်စုံစမ်းထောက်လှမ်းရေးဘျူရို FBI FBI Ajike James Comey, Amira Longjong Agency Ajike Mike Rogers Dogo, Comedy Pueweninga, Pramazo Nene, Mimia Sisimawa, New York New Marshia, Trump Tower, Sauga Telephone Lego, Obama Japia Kunatang Heresure, Mr. Trump Yosu Chego, Tinha City, the Chelego, Downsu Tare Sago, the Aye Tanaga, Ludo, Sungan Taulany Comdigo, Taujanima, People, Downsu Kebare, the Aye Tanagayo, Aludo, Taulany Comdi Okra, Republican Ludo, Ma Devin Nunes Gaba, Tisahema Pet Chadri Pare, Sura, they say Tom of Yawau, two phone with Kunatang Kayares, Red Trump Yet, Mashla, Leaniga, Dritagane, Yita, Yosu Chego, Danyo Timpo, Tamra Trump, Ludoga, PR, Pinirawa, Trump Yet, Yosu Chenna, but the B, Blue Tau Tamam, Drivulo, Aludo, Taulany Comdi Gapioare.
Pitting a Paris Mirror, Holly Lizema, a sound town you tie a sitar to Tanga, Lena Louis, which you are to do, a three picker passy abbey, Lizeta near Chumale, Beluia, Pioshi, Pia, Chow, Yetapoga, Digni Piosula by air, Yetapoga, Shapo Sissimu, Sell and Lose on his epitaphy, Kempia Niago, Shan Shajavule, Anna Manigatri Pigava, Chenego, Shishin Limitina, Mepinija, Kiduari, Lizica, Kayana, Niama, Suenejimabe, Evo Kari, Lizico Yalazu, Pinte, Tulu, Yetapole, Lizico, Lunu, Yugabare, ကျူပန်ခဲ့တဲ့သူဟာတယောက်တည်းလုခဲ့တဲ့ဟုံးမဟုတ်မတိရသေးဘူးလို့လည်းပြင်သစ်ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်ဒီဆုံးမှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေနဲ့ထိရိုက်တန်ရသူရှင်းရှိဆိုတာကိုတော့ရဲတပ်ဖွဲ့တာဝန်ရှိသူကပြောဆိုမှာပါဘူးလည်းလူခံရတဲ့အဆောက်အအုံတွေပြင်သစ်နိုင်ငံမှာအစ္စလာမ်စွန့်ရောက်ဝါဒီတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေစက်တိုက်ဆ
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံထဲမှာအကြမ်းဖက်မှုတွေလုပ်မယ်ဆိုပြီးချင်းချောက်ထားတဲ့ဗီဒီယိုဖိုင်တစ်ခုကို IS အစွန်းရောက်အကြမ်းဖက်သမားတို့ကဒီလအစောပိုင်းမှာထုတ်ပြန်ပါတယ်။အရှအလဲပိုင်းအရှေ့အလဲပိုင်းနဲ့အာဖရိကတိုက်ကိုလွှမ်းမိုးဖို့တရုတ်တို့ကြိုးပမ်းနေတာနဲ့အမျှအကြမ်းဖက်ချင်းချောက်မှုတွေကိုတရုတ်နိုင်ငံသားတွေရင်ဆိုင်ရမယ့်အခြေအနေများလာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဗီဒီယိုနဲ့ပတ်သက်လို့တရုတ်ဘက်ကတုံ့ပြန်ချက်တော့ထွက်မလာသေးပါဘူး။တရုတ်နိုင်ငံထက်ကလူနည်းစုဝီဂါလူမျိုးစုတွေဟာ IS စစ်သွေးကြောတဲ့အတွက်အီရတ်နိုင်ငံမှာတိုက်ခိုက်ပေးတဲ့သဘောမျိုးဗီဒီယိုထဲမှာရိုက်ပြထားသလိုဝီဂါလူမျိုးစုတွေတရုတ်နိုင်ငံကိုပြန်လာပြီးသွေးချောင်းစီအောင်လုပ်မယ်ဆိုပြီးပြောထားပါတယ်။ဒီလို့ရဟာအီရတ်နဲ့ဆီးရီးယားနိုင်ငံမှာအကြီးအကျယ်ရှုံးနေနေတဲ့ IS အကြမ်းဖက်သမားတွေတံပြန်တိုက်ခိုက်တဲ့အနေနဲ့ဝါရဖြန့်ကြိုးပမ်းမှုတစ်ခုဖြစ်တယ်လို့ဗြိတိန်အခြေစိုက် The Royal United Service Institute ကကျွမ်းကျင်သူ Raffaello Matucci ကပြောပါတယ်။တရုတ်နိုင်ငံအနောက်ပိုင်းမွတ်စလင်ဝီဂါလူမျိုးစုတွေအများဆုံးနေထိုင်ရာဇင်ဂျန်ဒေတာအတွင်းကပြည်သူတွေကိုတရုတ်အစိုးရကနှိပ်စက်ညှဉ်းပန်းနေတာတွေကိုဗီဒီယိုထဲမှာရိုက်ပြထားပါတယ်။အဲ့ဒီဒေတာကိုတရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားသလိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့တိတ်ကိုခက်ခဲပါတယ်လို့ပန်သူချီကပြောပါတယ်။ဘုံရန်သူဖြစ်တဲ့ IS တို့ကိုကမ္ဘာတစ်ဝန်းတိုက်ခိုက်ချိန်မုံရမှာတရုတ်တို့ရဲ့ပူပေါင်းပါဝင်မှုအနှဲငယ်တာတွေ့ရတယ်လို့ဥရောပကောင်စီနိုင်ငံခြားရေးဌာနကမက်သျူးဒူချတ်တက်ကပြောပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံတကာမျိုးကရာဇဝတ်မှုတက်ပြည့်အထူးတက်ဖွဲ့ရဲ့စစ်ဆေးဂိတ်ကူမှာဖောက်ခွဲပစ္စည်းတွေတည်ဆောင်လာတဲ့လူတစ်ယောက်နဲ့ဒီကနေ့ပြစ်ကတ်မှုဖြစ်ပွားပြီးအသေးဖမ်းဆီးမိပါတယ်။မော်တော်ဆိုင်ကယ်တစ်စင်းနဲ့ဖောက်ခွဲပစ္စည်းတွေတည်ဆောင်လာသူကမြို့တော်ခီကောင်ဒေသကစစ်ဆေးဂိတ်ကိုပေါက်ထွက်ဖို့ကြိုးပမ်းရတာကနေလူကျွေးရအနာဝင်တွေကပြစ်ကတ်ခဲ့တာဖြစ်တဲ့အကြောင်းအထူးတက်ဖွဲ့ကသတင်းမီဒီယာတွေကိုအတည်ပြုပြောဆိုခဲ့တာပါ။တည်ဆောင်သူမှာပါလာတဲ့အိတ်ထဲမှာဖောက်ခွဲပစ္စည်းကိုလူကျွေးရအနာဝင်တွေနောက်ပိုင်းရှာဖွေတွေ့ရှိခဲ့ကြောင်းလည်းအထူးတက်ဖွဲ့တာဝန်ရှိသူတူဖြစ်တဲ့စကောဝါခုစင်ကတင်းတော့တွေကိုပြောပါရဲဒီစုံမှုနဲ့ပတ်သက်တဲ့တင်းချက်လက်တွေကိုတော့လက်တလုံးမသိရသေးပါဘူးဖောက်ခွဲပစ္စည်းတွေကိုတော့ကျန်းကျင်သူတွေအခင်းပြရနေရမှာစစ်ဆေးကကြောင်းလဲထူးတက်ဖွဲ့ရရှိခုစင်ကပြောဆိုခဲ့ပါရဲစစ်ဆေးကကလွန်ကျွေးတက်ဖွဲ့နှစ်ဦးလဲထိခိုက်ဒဏ်ရာရတဲ့အကြောင်းထူးတက်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပေမဲ့ဘလို့ဒဏ်ရာရတယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးမနေ့ကလဲထူးတက်ဖွဲ့ရဲ့ဌာနချုပ်တွေဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတဲ့နေရာမှာစစ်သွေးကြွားဖြစ်တန်ရရှိသူကဘုံပေါက်ကွဲမှုကြောင့်တိစုံတော်ခဲ့ပါရဲ
စီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့လယ်မှာအတိုက်ခံတပ်ဖွဲ့တွေနောက်ဆုံးထိန်းချုပ်ထားတဲ့ရက်ွက်တွေထဲကတပုံတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဒီကနေ့စနေနေ့မှာပဲဖတ်စကားတွေနဲ့စတင်တည်ယူပို့ဆောင်ပေးနေပါပြီ။ရုရှားတို့ကြောထောင်နောက်ခံပေးထားတဲ့ဒီလအစောပိုင်းမှာချုပ်ဆိုလိုက်တဲ့အပေးယူတဘောသူစာချုပ်အရာတပုံတွေအခုလိုထွက်ခွာပေးကြတာပါ။တပ်ခိုက်ရေးသမားတွေနဲ့မိသားစုဝင်တွေကိုမြောက်ပိုင်းအရက်ကတပုံတွေထိန်းချုပ်ထားတဲ့တူရကီနယ်စပ်နာကဂျာရာဘိုလို့စ်မြို့ကိုပို့ပေးတာပါ။ဒီလိုတည်ယူပို့ဆောင်ပေးတာတည်င်းတစ်ပတ်တရင်ပတ်အတော်ကြာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါရယ် Holmes မြို့ထဲကထောင်းနဲ့ချီတဲ့အရာသားတွေလဲစီးရီးယားလုံခြုံရေးတပ်သားတွေအဖမ်းမခံရအောင်ဒါမှမဟုတ်စစ်မှုမထမ်းမနေရတာဝန်ထမ်းဆောင်ရတာမျိုးမဖြစ်အောင်မြို့ထွေကထွက်ခွာဖို့လိုပါတယ်ဒီအပေးယူသဘောတူညီမှုအရာတပုံတပ်သား 2,500 အပါအဝင်လူပေါင်း 12,000 လောက်မြို့ထဲကထွက်ခွာရလိမ့်မယ်လို့စီးရီးယားလူအခွင့်အရေးလှစ်လာစောင့်ကြည့်ရေးအဖွဲ့ကခန့်မှန်းထားပါတယ် Holmes မြို့ထဲကအယ်ဝီယာအရက်မှာလူပေါင်း 9,500 လောက်နေထိုင်နေကြတာဖြစ်ပါတယ်
ဝါရှင်တန်ဒီစီမြို့မှာနှစ်စဉ်လူပေါင်းတသန်းကျော်လာရောက်လည်ပတ်ကြည့်ရှုလို့ရှိရဲ့ချယ်ရီပန်းပွဲတော်မတိုင်ခင်မှာပဲရာသီဥတုအေးလွန်းတဲ့အတွက်ပန်းတွေရဲ့တဝက်လောက်ပျက်စီးသွားတဲ့အကြောင်းအမေရိကန်မျိုးသားဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်ဖေဖော်ဝါရီလထဲမှာတော့ဆန်ရွှင်ချိုးလောက်အပူချိန်မြင့်တက်ခဲ့တာကြောင့်ဂျပန်ချယ်ရီပွင့်မဲ့ချိန်စောမယ်လို့ခန့်မှန်းထားတာပါဒါပေမဲ့လည်းစောင်းကုန်ကနေကျမှရောက်လာတဲ့နှစ်မုန်တိုင်းနဲ့အတူအေးခဲလာတဲ့ရာသီဥတုကြောင့်ချယ်ရီပန်းတွေအများဆုံးပွင့်မဲ့ချိန်လည်းပြောင်းသွားပါတယ်ပြည်ကနေသတင်းပတ်မှာရာသီဥတုဟာအနှုတ်5ဒီဂရီဆယ်ဆီယပ်တိကျဆင်းနေတာကြောင့်ပွင့်ကန်ဤဆဲဆဲချယ်ရီပွင့်နေအားလုံးနီးပါးပျက်စီးရပြီးအဖူးတွေလောက်ပဲကျန်တော့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အေးခဲလာတဲ့ရာသီဥတုကြောင့်ချယ်ရီပင်တွေကိုရေရှည်ထိခိုက်မှုမျိုးတော့မဖြစ်နိုင်ဘူးလို့လည်းကြမ်းကျင်သူတွေကပြောပါတယ်ဝါရှင်တန်ဒီစီတိုက်တဲ့ပြည်စင်မှာရှိတဲ့ချယ်ရီပင်1900နီးပါးထဲမှာရာသီဥတုကြောင့်ထိခိုက်ပျက်စီးမှုမရှိတဲ့ချယ်ရီအဖူးတွေကတော့အစောပိုင်းခံမှန်းချက်တဲ့နောက်ကျပြီးဒီလ25-26ရက်နေ့လောက်မှာအများဆုံးပွင့်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်
စနေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနမ်းလောင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင် UN ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကားပိတ်ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာကြေညာချက်ထုတ်ဖို့အရေးရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်လိုက်တာဟာပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ရှင်းသင့်တယ်ဆိုတဲ့ဒီဇိုင်းမတ်မတ်ယက်တီခဲ့တဲ့သူတို့မှုအတိုင်းမြန်မာအရတားအစိုးရလက်ထက်မှာလည်းဆက်လက်ယက်တီတဲ့သဘောဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွဆွဲပြောဆိုချက်တွေအပေါ်ငင်းဆန်ခဲ့တဲ့တုံ့ပြန်မှုအစားစုံစမ်းစစ်ဆေးခွင့်ပြုခြင်းအပြင်တက်တည်ပြဖို့လိုတယ်လို့လည်းလူခွေရေးလှုပ်ရှားသူတွေကအကြံပြုပါတယ်အသေးစိတ်ကိုမဆုမောင်ကဆက်ပြောပြပါမယ်ရှင
်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ဘက်ကနယ်မြေရှင်းလင်းရေးတွေမှာလူခွေရေးချိုးဖောက်မှုတွေနောက်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေလုပ်ခဲ့တယ်ဆိုတဲ့အခြေအနေတွေအပေါ်မနေ့တောက်ကြနေကပြုလုပ်ကျင်းပတဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပေမဲ့လို့မြန်မာနိုင်ငံအရေးကြီးညာချက်တရက်ထုတ်ပြန်နိုင်မှုအတွက်ရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့တဲ့အတွက်အားလုံးရဲ့တခဲနဲ့သဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလှည့်ကျသဘာဝတိကုလဆိုင်ရာပြည်ထောင်စုအမတ်ကြီး Matthew Rycroft ကအစည်းအဝေးပြီးသတင်းတောက်တွေကိုပြောခဲ့တာပါအခုလိုတရုတ်ရုရှားနိုင်ငံဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းရက်တီလိုက်တဲ့မူဟာအရင်စစ်အစိုးရလက်ထက်တွေကလည်းသူတို့ရက်တီခဲ့တဲ့မူအတိုင်းတိုင်းပြည်တစ်ပြည်ဟာသူ့ပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ရှင်းသင့်တယ်ဆိုတဲ့မူအတိုင်းဆက်လက်ရက်တီတဲ့သဘောဖြစ်တယ်လို့တရုတ်မြန်မာအရေးလှည့်လာနေတဲ့နိုင်ငံရေးအကဲခတ်ဒေါက်တာလှကျော်စောကပြောပါတယ
်လူခွေးရင်းနဲ့ပတ်သက်လို့တရုတ်တို့ရှားတို့ကလည်းသူတို့ကတော်တော်အပြောဆိုခံနေရတာဖြစ်တယ်နော်အဲ့တော့တရုတ်ဘက်ကသူကဒီလူခွေးရင်းနဲ့ပတ်သက်လို့အမေရိကန်တို့ပြောတာပဲဖြစ်ဖြစ်ဒီအနောက်တိုင်းကပြောနေတာတွေပဲဖြစ်ဖြစ်သူတို့ပြည်ရင်းရေးကိစ္စသူတို့ကသူတို့ဖြည့်ရှင်းတာပဲဖြစ်တဲ့အခါကျတော့ဒီလူခွေးရင်းနဲ့ပတ်သက်လို့ဒီကုလသမဂ္ဂတို့ဘာတို့ကလူခွေးရင်းတွေဘာတွေနဲ့ပြောလာရင်တရုတ်ကသူ့နိုင်ငံပြောလဲလက်မခံဘူးသူများနိုင်ငံပြောလဲသူတို့လိုပဲလက်မခံတာဗမာပြည်နေနဲ့ကသူကနာအဖနဝတာခင်မှာပဲဖြစ်ဖြစ်အခုမှာပဲဖြစ်ဖြစ်တရုတ်ကတော့ဆက်ဆံရေးကောင်းအောင်သူကတောက်လျှောက်ကြိုးစားမှာပဲလေအခုတောင်ဆန်းစုကြည်ကိုလည်းတချို့သူတို့ပြည်တွင်းမှာတော့အနောက်နိုင်ငံပဲသိမ့်ရင်းနေပါတယ်ပြောမယ်တရုတ်ဆိုကတော့ကောင်းကောင်းမွန်မွန်ဆက်ဆံတာပါပဲအဲ့တော့တရုတ်ကပြောတဲ့စကားထဲမှာတခုတော့ရှိတယ်သူများပြည်တွင်းရေးကိုဝင်မဆွဲရေးဆိုတာဗမာပြည်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေကပဲတာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ်ဒါကြောင့်မလို့နဝတ္တခေတ်ဖြစ်ဖြစ်နာဖာခေတ်ဖြစ်ဖြစ်အခုတော့စုခေတ်ဖြစ်ဖြစ်သူထောက်ခံနေတာဖြစ်ပါလိမ့်မယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံအတွင်းကလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့တရုတ်နိုင်ငံတွေရဲ့မြန်မာနိုင်ငံဘက်ကယက်တီခဲ့တာနဲ့ပတ်သက်လို့လည်းလူခွေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကသူ့အမြင်ကိုအခုလိုပြောပါတယ်
မနေ့ကတရုတ်နဲ့ရုရှားက နေကန့်ကွက်ခဲ့တာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်ကိုအရေးတကြီးလှုပ်ဆောင်မှုအတွက်ပြင်ဆင်ခဲ့တာကြားပါပြီ။အမြင်နဲ့တရုတ်သို့မဟုတ်ရုရှားအခုဆိုနှစ်နိုင်ငံပေါင်းပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။အဲ့တော့အရင်တုန်းကအစိုးရတုန်းကလည်းသူတို့မြန်မာပြည်အစိုးရကိုကာကွယ်ပေးသလိုအခုချိန်မှာလည်းဒီကိစ္စကိုဆွေးနွေးဖို့အတွက်သူတို့ဒီဟာကိုမြင်းဆိုခဲ့တာတွေ့ရပါတယ်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဘယ်အစိုးရပဲပြောင်းတက်လာသမျှအစိုးရနဲ့ဆက်သွယ်မှုတွေဆက်ဆံမှုတွေပဋိကိတ်စေခြင်းမျိုးဆိုတဲ့အယူဆအများဆုံးတွေ့ပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးရလောက်တဲ့အထိရခိုင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေရှိနေပါတယ်ဆိုတော့နိုင်ငံတကာနဲ့ကုလသမဂ္ဂရဲ့စိုးရိမ်မှုတွေဆက်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ငင်းဆန်နေမယ့်အစားလိုအပ်တဲ့စုံစမ်းစစ်ဆေးခွင့်ကိုပေးပြီးခွင့်ပြုသင့်တယ်လို့လည်းလူခွေလှုပ်ရှားသူဦးအောင်မျိုးမင်းကအကြံပြုတိုက်တွန်းပါတယ်
။ကျွန်တော်တို့အစီအစဉ်အကြံပေးခဲ့တာရှိပါတယ်။လူခွေချိုးဖောက်ခံရတယ်လို့ဆက်ဆွဲချက်ရှိရင်လူခွေချိုးဖောက်မှုဆက်ဆွဲမှုဟာဟုတ်လားမဟုတ်လားပြန်လည်တက်တည်ပြပေးလို့အပ်ပါတယ်။မဟုတ်ပါဘူးညီနေမယ်စားလူလက်စွာတွားရောက်စုံစမ်းစစ်ဆေးမှုတွေတွေ့တင်တော်သူတွေကိုတွေ့ပြီးတော့သုံးသပ်မှုတွေကျွန်တော်လှုပ်ဆောင်တင်တယ်။မှားရတဲ့ဆက်ဆွဲချက်တွေလည်းဒါပြောက်သွားမှာပါ။ဆက်ဆွဲမှုတွေကိုငင်းဆန်တဲ့တုံ့ပြန်မှုအစားဒါတွေကိုလာရောက်ကြည့်ရှုနိုင်ပါတယ်တကုတ်လိပ်ပြကိုလုံသောလုပ်ငန်းစဉ်တွေနဲ့တွေ့ဆုံခွင့်ပြီးတော့စစ်ဆေးခွင့်တွေပေးမှုအတွက်တိုက်တွန်းလိုပါတယ်
။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဆီလွတ်စစ်ဆေးဖို့ကုလသမဂ္ဂကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲတောင်းဆိုခဲ့ပါသေးတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံရေးထုတ်ပြန်မယ်မူကြမ်းနဲ့မှာမြန်မာနိုင်ငံတွင်းတိုင်းရင်းဒေသတွေမှာလက်တလောထပ်မံဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရောက်ပေးပို့နိုင်မှုကအရေးကြီးကြောင်းလည်းဖော်ပြပါရှိပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။မွန်ပြည်နယ်တွင်းကတန်လင်းမြကုတရာချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတရာလိုအမည်ပေးဖို့ပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုမွန်အမျိုးသားတွေသာမကဒေသခံပြည်နယ်သားကရင်ပအုပ်စတဲ့တိုင်းရင်းသားတွေကလည်းလက်မခံတဲ့အတွက်မနေ့ပြန်မှပူးပေါင်းကန့်ကွက်ဆန္ဒပြသွားမယ်လို့တိုင်းရင်းသားအရေးဦးဆောင်လှုပ်ရှားနေသူတွေကပြောပါတယ်။အခုလိုပူးပေါင်းပါဝင်ကန့်ကွက်ရတာဟာဒေသခံတွေရဲ့သဘောထားကိုလစ်လျူရှုတဲ့လွှတ်တော်ရဲ့သဘောတရားကြောင့်သာမကဒီအရေးဟာပြည်နယ်သားတို့နဲ့လည်းသက်ဆိုင်နေလို့ဖြစ်တဲ့အကြောင်းဒေသခံတိုင်းရင်းသားခေါင်းဆောင်တွေကပြောပါပါလေထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအင်ကဆက်သွယ်မြင်းမြန်သတင်းပေးပို့ထားပါတယ်ရှင
်။ပူချုံအောင်စန္ဒရာမြေပေးရေးနဲ့ပတ်သက်ပြီးအစိုးရနဲ့ဒေသခံတွေရှားသဘောထားကွဲလွဲနေတဲ့မွန်ပြည်နယ်တာလွင်တရာချောင်းစုံကိုပြည်သူ့လွှတ်တော်ကနေအသိပြုလိုက်တဲ့အတွက်မွန်ပြည်နယ်ကကရင်နယ်ပုအမျိုးသားရေးဦးဆောင်သူများဖွဲ့ကနေမွန်ပြည်သူတွေနဲ့ပါဝင်ပူးပေါင်းပြီးစန္ဒပြကန့်ကွက်သွားမယ်လို့ပို့စာပေးရင်ကျင်းမှုကော်မတီဥက္ကဋ္ဌမွန်ပြည်နယ်လွှတ်တော်တိုင်းသားလူမျိုးများရေးဆိုင်ရာကော်မတီဝင်ဦးခွန်ရွှေတင်းကအခုလိုပြောပါရယ်
မတ်လ19ရက်နေ့မှာကျွန်တော်တို့စန္ဒပေါ်ထုံးမလူ2000လောက်ရည်ရွယ်ထားတာပေါ့နော်။ဒီထဲမှာကျွန်တော်တို့ပိုးတိုင်းရင်းသားတွေရောအဲကရင်တိုင်းရင်းသားတွေရောချစ်တဲ့တော့လာရောက်တော့ဒါဟိုစန္ဒပေါ်ထုတ်ကြမှာပေါ့။ဆက်လို့ကျင်တာကညကျွန်တော်တို့ဒေသခံတွေရဲ့စန္ဒဒေသခံတွေရဲ့အစံတွေကိုနားမထောင်မနဲ့တွတ်တော်တွေကသုံးချက်တာတွေကိုလုပ်ကျင်တယ်လို့လုပ်တယ်ဆိုတာအဲ့ဒါကျွန်တော်တို့တိုင်းရင်းသားချင်းချင်းမှာလည်းသွေးစည်းညီညွတ်မှုပြတ်ကြားနိုင်တဲ့အနေထားရှိတာပေါ့။အဲ့ဒါကိုကျွန်တော်တို့ကပေါ်ထုတ်ကျင်တာပါ။အဲမွန်တိုင်းရင်းသားတွေနဲ့အတူကျွန်တော်တို့ပါဝင်မှာပေါ့။မွန်တိုင်းကရေးတစ်ခုတည်းမဟုတ်ဘူးချောင်းဆောင်တစ်ခုတည်းအရေးမဟုတ်တော့မွန်ပြည်နယ်သားအရေးဖြစ်လာတာပေါ့အဲမွန်ပြည်နယ်သားဖြစ်တဲ့ကျွန်တော်တို့ပိုးဦးတွေရောပြည်ရင်တွေရောအဲဒါကိုကျွန်တော်တို့ငကုံမြင်းနဲ့မြင်ဖြစ်တယ်တပ်မြင်တရားချောင်းဆောင်ဝင်ပဲနှိမ့်ချတယ်ဆိုတဲ့အကြောင်းဆန္ဒပေါ်ထုတ်မှာပေါ့
မနေ့ကမွန်ပြည်နယ်သထုံမြို့မှာကရင်ရေးလှုပ်ရှားသူများဖွဲ့ရဲ့မွန်ပြည်နယ်ပို့အစားပေးရင်ကျင်းမှုကော်မတီဖွဲ့ရဲ့မွန်လူထုအခြေပြုဖွဲ့စည်းကခေါင်းဆောင်25ဦးပါဝင်တဲ့သထုံကရင်တွင်းရှိတိုင်းသားပေါင်းစုံစည်းဝေးကနေသဘောတူညီခဲ့ကြတာပါအခုလိုကန့်ကွက်ဆန္ဒပြရမှာဘူကျော်အောင်စန်းကိုမကြည်ညိုလို့မဟုတ်ပဲမူရင်းတန်လင်းသရားကိုအမည်ပေးဖို့အတွက်တောင်းဆိုတာဖြစ်တယ်လို့ဥခွန်ရွှေသိန်းကအခုလိုဆက်ပြောပါတယ
်တန်လင်းတရားချောင်းဆောင်ကိုတခြားမြည်ပြောင်းတာကိုကျွန်တော်တို့ကမကြက်ကြဘူးပေါ့နော်ဒေသခံအားလုံးကဒေသခံဆိုတာတောင်းစုံလို့မွန်မြန်လို့ကလူတွေမကဘူးပေါ့မွန်ပြည်နယ်အတွင်းမှာရှိတဲ့တခြားသောတိုင်းရင်းသားဖြစ်တဲ့ကျွန်တော်တို့ပေါ်ဦးတွေရောကရင်တွေရောဒီတန်ရင်တရားချောင်းစုံပဲကြိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဖန်နာမှာဆောက်တဲ့တရားလည်းတန်ရင်တရားဖန်မွန်မြန်မှာဆောက်တဲ့တရားအရှိကြီးကလည်းတန်ရင်တရားမွန်မြန်ဘူကျော်အောင်ဆန်းတရားလို့အမည်ပေးတော့ဘူကျော်အောင်ဆန်းကိုမကြိုက်လို့လည်းမဟုတ်ဘူးဘူကျော်အောင်ဆန်းကိုမလေးစားလို့လည်းမဟုတ်ဘူးကျွန်တော်တို့အနေနဲ့ကိုဒေသမှာရှိနေတယ်ရှိနေပြီးသားရပြီးသားရသိပြီးသားနာမည်တစ်ခုကိုပြန်ပြောင်းဖို့ဟာလက်ခံဖို့ရခဲရင်နဲ့ဆိုတဲ့အကြောင်းအဲ့ဒ
ါမွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုမြို့ကိုဆက်ဆက်ထားတဲ့ရခိုင်တန်လင်းတရားချောင်းစုကိုပူကျောင်းဇန်တရာမြေဖြစ်ပြောင်းလဲတတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လွှတ်တော်စည်းဝေးကနေမဲခွဲအဆုံးဖြတ်တည်ပြုခဲ့တာပါဒေတာခန့်တွေအနေနဲ့ကတော့မူရင်းမြည်ဖြစ်တဲ့တန်လွင်တရားချောင်းစုံဖြစ်အမည်ပေးဖို့တောင်းဆိုမှုတွေကိုလစ်လူရှုခဲ့တဲ့အတွက်ဒီအရေးဟာမွန်ပြည်နယ်သားတွေနဲ့သက်ဆိုင်နေတယ်လို့ကရင်ရေးလှုပ်ရှားဦးဆောင်သူစောကျော်မိုးကပြောပါတယ
်ဒီဘက်ကကျွန်တော်တို့ကရင်တိုင်းရင်းသားတွေကမွန်တိုင်းရင်းသားတွေနဲ့တဘောတည်းရှိမရှိ Adalah, nampi apa? Oh, daya nari ya, oh, jenaruh di sini ni daya nari. Jangan minoriti ni nampi apa? Orang simsi sura hal ini. Tidak bantu aduan, jenaruh sana tu orang aduh tahu ni macam solusian. Taka sini sana macam apa? Jemu dale, jadi jenaruh dah mula mula ya, we. Di bawah di luar ni nampu we. Di ni luar di ni nari, alam di ni ni daya nari, alam di luar ni macam sura hal ini. Nasi sura ni nih, di bawah ni.
เกี่ยงเยื่ออุสังพ่อเรนี่เนี่ยมีรับเปลี่ยนเลยยินจ้าสิยินเนี่ยนั่งรถที่สาวเยี่ยกลาดเว้ยตั้งยินดีได้ไหมผู้ชายสันตรามีไปยี่กิสาหามาติดต่อเดี๋ยวที่มุกฤษีอุชโยยิชูชาวอนาคตเรียกพิรังสุยิชูชาวยาที่รักษาปีดูลุทุเรียตบวรหัสนาโกลิลุมชูเต็มเอกองเดียพบเห็นเนี่ยลูกเกี่ยงเยื่ออุสังพ่อกันนี่มาลาสชาวยันนี่มาตบวรหัสทุกอย่างแค่บ่เร มูยินทรามีได้สละท้าชีพมูยินเนี่ยที่รักขันกันนี่นั่งรถธรรมดานั่งรถตามบิงกันปุ๊บตองสันสุจีลุตโตตองยันเนี่ยปีเนี่ยสุยาธรรมะเต็มยาตองสุเข้าไปไหมปีตุลุตโตกันเนี่ยปูจงสันทรามีปีอีกูเมื่อวันสงกรานต์ปีอะคุลูปีเนี่ยตั้งด่ากังวันสันนับยาหมูพี่บอลาระบะมันเป็นมามูยินเนี่ยตั้งด่ากังวันสันนับยาหมูมูยินเนี่ยที่รักขันตั้งด่ารวยมอลเมียนยูกันนั่นละมาชีเตลลันชาวสันนับโพธิ์ตัวมาพี่บาร์เอ
อันนี้มีอะไรที่มุกฤษีพูดเจ้าลูกตัวคุ้มเลยหรือความมุ่งหมายพี่ตุลูกตัวกันนี่ตรามีเล่าเนี่ยแม้ว่าสงครามจะเป็นมาไม่เชื่อเต็มไปแต่ถ้าเขาเล่นนี่จะได้มีเป้าตั้งแต่นั่งยี่ปัตติพอสีดีกันนี่ทักจะพิสูจน์มุ่งดูแลสิเขาบาร์เลยทั้งกูอยากกู้เสื้อผ้าเนี่ยยุคก็เปลี่ยนตั้งแต่นั่งยี่ปัตติจนเนี่ยสุขภาพได้สิลูกยิ่งยุ่งตัวตั้งแต่ลูกมีมีมหาไม่พอยู่อันนี้เนี่ยที่รักกันตัวโบราณเนี่ยสั่งยิ่งมีอันนี้ดี
တော်ရရှင်များရှင်မြို့ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်လွင်မြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့စစ်တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကြံ့ကြွက်တန်တွေဖြတ်ပေါ်နေပါတယ်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခမ်းအနားကိုအလေးမထားရကြနေတယ်ဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါတဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ့တာလားတိုင်းရင်းသားတွေဘက်ကအကဲဆက်လွန်းလာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ
။မကြခင်နိုင်ပိုင်းတွင်မှာပဲထုတ်ပြန်ပြီးတော့မယ်တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံနှိုးဆော်ပါရစေ။2016ခုနှစ်အတွင်းပြသခဲ့တဲ့မြန်မာရုပ်ရှင်ဇာတ်ကားတွေဟာရိုက်ကူးမှုအပိုင်းမှာရောဇာတ်လမ်းနဲ့တရုတ်ဆောင်မှုအပိုင်းမှာပါအရင်ထက်ပိုပြီးတော့ကောင်းမွန်လာတာကြောင့်ဒီကနေ့ညပွဲမှာအကယ်ဒမီစုစုခူးရရှိမဲ့သူတွေအနေနဲ့ထိုက်ထိုက်တန်တန်ဆုရတာမျိုးဖြစ်နိုင်တဲ့အကြောင်းရုပ်ရှင်ဒါရိုက်တာတချို့ကပြောပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာဒီနေ့ည9:00မှာကျင်းပမယ့်အကယ်ဒမီစုပေးပွဲကိုပရိသတ်ထောင်ချီတက်ရောက်ဖို့လည်းခန့်မှန်းထားပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
2016အတွက်မြန်မာရုပ်ရှင်ထူးချွန်စုလို့ပြောကြတဲ့အကယ်ဒမီစုပေးပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြန်မာကျင်းပတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာတိုင်းနိုင်ငံလုံးမှာယုံတင်ပြသခဲ့တဲ့ရုပ်ရှင်ဇာတ်ကားပေါင်း33ကားရှိတဲ့ထက်ကဇာတ်ကားတင်10ကားကိုရွေးချယ်ထားတာပါ။အဲ့ဒီတဲကားမှထပ်မံရွေးချယ်ပြီးအကယ်ဒမီစုတွေကိုချီးမြှင့်သွားမှာဖြစ်ပါတယ်။အရင်စီဆိုးရလက်ထက်မှာတုန်းကစင်စာအဖွဲ့ရှိခဲ့တာကြောင့်ရုပ်ရှင်ဇာတ်ကားရေးသွေးကြာဆင်းခဲ့တယ်လို့အမှုပညာရှင်တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွက်ရန်ကူးပြသခဲ့တဲ့ကားတွေအများအပြားရှိခဲ့ပြီး33ကားကိုယုံတင်ပြသခဲ့တာပါ2015ခုနှစ်မှာတော့အကယ်ဒမီစည်ရင်းဝင်ဇာတ်ကား12ကား2014မှာ18ကားသာရှိခဲ့တာကြောင့်2016ခုနှစ်မှာရွေးချယ်စရာကားပိုများလာပါတယ်2016ဇာတ်ကားတွေဟာရန်ကူးမှုရောဇာတ်လမ်းနဲ့တရုတ်ဆောင်မှုအပိုင်းမှာပါအရင်ထက်အရေးသွေးပိုကောင်းလာတာကြောင့်ဒီညစုစုကူရရှိသူဟာအကယ်ဒမီစုကိုထပ်တိုက်တက်တန်းရတာမျိုးဖြစ်ကြောင်းရုပ်ရှင်ဒါရိုက်တာတီဗျရှင်ကပြောပါတယ
်ဒီနေ့ကတော့ဇာကားလည်းအရေးတော်များတယ်ကားကောင်းလည်းများတယ်ကြောက်ပဲဆိုအရေးသေးရောဇာကားရဲ့ဒီဇာကူးမှုနဲ့ပတ်သက်တဲ့စက်ကျင်စီပေါ့နော်စွမ်းမှုပိုင်းဆိုင်ရာတိုးတက်မှုကဆွေးပြေမြင့်လာပါတယ်ဆိုတော့ကျွန်တော်တို့လည်းဗားပြီးရောဒီနေ့ရမယ့်သူတွေအတွက်ကတော့ဒီနေ့ပဲအဲ့နောက်ချိုးနေတယ်ဆိုလို့ရှိရင်ရှိတယ်ကားတွေတော့ရန်နေပြီမှမရှိရတဲ့မှာမှရပြီကြတော့ဒီလိုကြီးပါနော်ဟိုပြောမယ်ဆိုကားကောင်းနေအများကြီးရားလဲရနေပြီးတော့ရတယ်ဆိုရင်တော့ရတဲ့စုကပို့ပြီးတော့ဟိုပြောမယ်ဂျင်းအားရဖို့ခေါင်းတာပေါ့
မြန်မာနိုင်ငံရုပ်ရှင်အဖွဲ့သားတွေအနေနဲ့လူထောင်ချီတက်ရောက်နိုင်မဲ့အကယ်ဒမီစုပေးပွဲမျိုးကျင်းပနိုင်ဖို့နှစ်စဉ်နေရာရှာခဲ့ပေမဲ့အဆင်မပြေပဲအခက်ကြုံခဲ့ရပါတယ်။ဒီနေ့မှာတော့ရန်ကုန်တိုင်းအစိုးရကခွင့်ပြုလိုက်တာကြောင့်ပြည်သူ့ရင်မြန်မာပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရတာဟာထူးခြားမှုဖြစ်တယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌရုပ်ရှင်မင်းသားဦးလူမင်းကပြောပါတယ်
။ကျွန်တော်တို့ကလည်းဒီပြည်သူ့ရင်မြန်ကြီးမှာကျင်းပခွင့်ရချင်တာကြပါပဲ။အခုသူချက်ကမရခဲ့ဘူးလို့လေ။နောက်တစ်ခုကလည်းကျွန်တော်တို့ကယ်ဒမီပြည်ပွဲလို့လူ3-4တောင်သို့သီတာကြီးယုံကြီးကကျွန်တော်တို့တိုင်းပြည်မှာဘယ်မှမရှိပါဘူး။အဲဒီတော့တနေ့တစ်ခါပွဲချင်းပါကဏ္ဍဤတိုင်းကျွန်တော်တို့ကနေရာရှာတဲ့ပြဿနာတစ်တိုင်းကြုံပါလေ။ဒီနေ့မှလည်းလူနေရာခက်ခဲရှိတဲ့အတွက်လည်းတကြောင်ကြောင်ရန်ကုန်တိုင်းဆွေအဖွဲ့ကစပါခွင့်ပြုလာပါခင်ဗျာ
။ဒီနေ့အတွက်အကယ်ဒမီရဖို့ဘယ်သူတွေသတင်းပေးနေတယ်လဲဆိုတာကိုတော့ဒါရိုက်တာဂျီပူရှင်ကပြောပါတယ်
။သတင်းရထတာကတော့မျိုးသားကတော့မင်းရဲ့မျိုးသားဓာတ်ပုံကထွန်းထွန်းအမျိုးသမီးဆက်ဆောင်ဆိုရင်စက်မုံမြက်အဲနောက်မျိုးသမီးဇက်ပို့စုဆိုလို့ရှိရင်အဲအင်းမြက်တို့နာမည်ထွက်တယ်ဗျာနော်မိမြက်ကကြတော့ဟိုဟာမှောက်တောက်ဆောင်လို့တော့ပြောတာဗျာနော်ထွန်းထွန်းကကြတော့အုံသားမြက်တောက်တယ်အဲစက်မုံမြက်မှုဆွေရကြတော့ဟိုချစ်လာကြတော့အမုံအင်းမြက်သူကငပါဗောနော်အဲ့လိုမျိုးနှမ်းတာဗော
ဒီနေ့အကယ်ဒမီရမယ်လို့သတင်းပြေးနေတဲ့အထက်မှာမင်းသားလူမင်းလည်းပါနေပါတယ်မင်းသားလူမင်းကတော
့ကျွန်တော်ကတော့တော်ခဲ့တဲ့တစ်သုံးနှစ်လုံးမှလည်းအဲ့လိုစကားတင်စီးရင်ဝင်ပြီးတော့နာမည်ကြီးတဲ့တဲတော့ကျွန်တော်ပါခဲ့တာပါပဲနာမည်တစ်သက်တစ်တိုင်းလည်းလွှဲခဲ့ပါတယ်ဆိုတော့ဒီနှစ်မှလည်းအခုလည်းနေတဲ့အထိကြီးလေအတန်ကျယ်လေလို့တော့ဖြစ်နေပါတယ်ဒါပေမဲ့ဟိုပကြခင်အချိန်အတွင်းမှသိရမှာပါအခုတော့မသိနိုင်သေးပါဘူ
းအကယ်ဒမီစုပေးပွဲကိုညနေ9နာရီမှာဖြောဖြည်းကြီးအစီအစဉ်တွေနဲ့စတင်ခဲ့ပြီးအခမ်းအနားကိုည9နာရီမှာစတင်မှာဖြစ်ပါတယ်အကယ်ဒမီပေးပွဲလုပ်တဲ့လွတ်တော်အရှိဘက်ပြည်သူရင်မြင်ဝင်ပေါက်မှာတော့အကယ်ဒမီရွှေစင်ရုပ်တုကျယ်ပွင့်ကြီးနှစ်ပွင့်နဲ့ဝင်းမောက်မိုးဦးကိုအလှဆင်ထားပြီးအဲ့ဒီမိုးဦးကနေအခမ်းအနားကျင်းပတဲ့ဆင်မြင့်ထီလမ်းတစ်လျှောက်မှာမြမရုပ်ရှင်နှစ်တရာပြည့်အကျိုးအဖြစ်အကယ်ဒမီရုပ်တုတရာကိုခင်းကျင်းထားပါတယ်ဒီညပွဲကိုရုပ်ရှင်လောကသား3,000လောက်တက်ရောက်နိုင်ဖို့ပြင်ဆင်ထားတယ်လို့သိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်။ဗီဒီယိုကနေပြီးတော့တောက်ကြနေညနေပဲအစီအစဉ်တွေကိုည9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လှင်ပေးနေတာဖြစ်ပါလေရှင်။အခုစနေနေ့ညနေပဲနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်။
အမေရိကန်နိုင်ငံခြားဝန်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခီးစဉ်အဖြစ်တရုတ်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားနိုင်ငံရဲ့အငင်းပွားစရာနျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုအာရုံစိုက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားဝန်ကြီးဝမ်ဟီနဲ့လည်း Mr. Tillerson တို့ Beijing မြို့မှာတွေ့ဆုံခဲ့တယ်လို့ကိုရီးယားကျွန်းဆွယ်ရင်းတင်မာမှုတွေဟာအတော်အနေများတဲ့အဆင်ကိုရောက်နေပြီလို့အစည်းအဝေး PTK နဲ့စနေနေ့မှာပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေရပ်တန့်ဖို့ဆန္ဒရှိလာအောင်အမေရိကန်နဲ့တရုတ်တို့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တနင်္ဂနွေနေ့မှာတော့တရုတ်သမ္မတရှိချင်းပင်နဲ့ဝန်ကြီးတီလဆန်နဲ့တွေ့ဆုံမှုရှိပြီးမြောက်ကိုရီးယားအရေးအပြင်ကုန်သွယ်ရေးနဲ့တောင်ကျုပ်ပင်လယ်တွင်ရှစ်ပိုင်းနဲ့အငင်းပွားမှုကိစ္စရပ်တွေကိုဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမာတောက်ကြနေကတွေ့ဆုံပြီးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နီတိုးတောင်တင်ခိုင်မာရေးကမ္ဘာကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ခေါင်းဆောင်လျောက်တွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အသက်မွေးဝမ်းကြောင်းတင်ဒန်းကိစ္စ၊လောက်အားအင်အားဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုကြည်ကြဲပြင်းပြပြောဆိုခဲ့ကြပေမဲ့နိုင်ငံတကာကုန်သွယ်ရေးလိုအဖူးထစ်တွေရှိနေတဲ့ကိစ္စကိုတော့မဆွေးနွေးခဲ့ကြပါဘူး။ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့ထရမ့်ကခက်မမီတော့ဘူးလို့ပြောခဲ့ဖူးတဲ့နေတိုးအဖွဲ့ကိုဆက်လက်အားပေးထောက်ခံတော့ဖို့ထပ်မံကတိပြုပြောကြားခဲ့ပေမဲ့မဟာမိတ်အဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအတွက်ကုန်ညစီကိုမြင့်မြတ်တသကြခံမှုမရှိရဟာလက်ခံနိုင်စရာမရှိဘူးလို့အရင်ကဝေဖန်ပြောဆိုချက်ကိုလည်းအမေရိကန်သမ္မတကထပ်လောင်းပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုရဲ့မနစ်ကသမ္မတရွေးကောက်ပွဲမှာရုရှားကိုဘလောက်ထိကြားဝင်နောက်ဆက်ခဲ့တယ်လဲဆိုတဲ့ကိစ္စနဲ့ရွေးကောက်ပွဲမဲဆွယ်ကာလအတွင်းသူ့ရဲ့တယ်လီဖုန်းတွေကိုသမ္မတဟောင်းဘရက်အိုဘားမားကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကလာမယ့်တနင်္လာနေ့မှာစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ရှိပါတယ်
။စနေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ရှောင်းကွန်ချမ်းဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။Few America အတိုင်းရဲ့မြန်မာဘာသာစီစဉ်တူကို Radio ရကနေပြီးတော့တနေ့6ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.